ီးရီးယားနယ်စပ်မြို့ဖြစ်တဲ့ကိုဘာနီကိုခုခံတိုက်ခိုက်နေတဲ့ကာဒစ်တိုက်ခိုက်ရေးသမားတွေအတွက်ရည်ရွယ်ပြီးတော့အမေရိကန်ကနေလေကြောင်းကချပေးလိုက်တဲ့လက်နက်နဲ့ခရမ်းမီးကြောက်တွေဟာ IS Islamic စစ်သွေးကြွတွေရဲ့လက်ထဲကိုရောက်သွားခဲ့ကြောင်းစီးရီးယားတပ်ကြွားလှုပ်ရှားသူတွေကပြောဆိုပါတယ်တလင်းကနေညတော့ကအမေရိကန်လေတပ်ကနေလေထီးနဲ့ချပစ်လိုက်တဲ့လက်နက်တွေကိုစစ်သွေးကြွတွေကရရှိသွားတယ်လို့ဆီးရီးယားနိုင်ငံအတွင်းမှာရှိတဲ့သူတို့ရဲ့အဆက်အသွယ်ကသတင်းပို့ခဲ့တဲ့အကြောင်းဗြိတိန်နိုင်ငံမှာအခြေစိုက်တဲ့ဆီးရီးယားလူ့အခွင့်ရေးအဖွဲ့ကြီးကအင်ကာနေမှာပြောဆိုပါတယ် IS အဖွဲ့ကိုလိုလားတဲ့မီဒီယာတစ်ခုကနေပြသနေတဲ့ဗီဒီယိုထဲမှာတော့မျက်နှာဖုံးကိုဖုံးကွယ်မျက်နှာကိုဖုံးကွယ်ထားတဲ့တိုက်ခိုက်ရေးသမားတစ်ယောက်ကလက်ပစ်ပုံးတွေခရမ်းမီးကြောက်တွေလက်ပစ်ပုံး၃ rocket launcher တွေကိုစစ်ဆေးနေတဲ့ပုံတွေကိုမြင်တွေ့ရပြီးတော့ဝမ်းသာအားရဖြစ်နေတဲ့သူ့အတန်ကိုလည်းကြားနေရပါတယ်ပင်တဂန်စစ်ဌာနချုပ်ကတော့လေကြောင်းကနေလက်နက်တွေ28ကြိမ်ချပေးခဲ့ရမှာ28ကြိမ်ဟာတတ်မှတ်ထားတဲ့နေရာကိုတည့်ရကျခဲ့ပြီးတော့ကာဒစ်တိုက်ခိုက်ရေးသမားတွေထံရောက်သွားတာသိကြတယ်လို့ပြောဆိုပါတယ်။ဒါပေမဲ့ပစ္စည်းထုတ်ဟာလွှဲမှားပြီးတော့စစ်သွေးကြွတွေလက်ထဲကိုရောက်သွားမှုမရှိဘူးဆိုတာကိုတော့ဘယ်သူမှတအပ်သေးချပြောဆိုနိုင်ခြင်းမရှိဘူးလို့စစ်ဖက်ဆိုင်ရာပြောခွင့်ရသူကပြောပါတယ်။ရရှိထားတဲ့ဗီဒီယိုကိုလည်းစစ်ဆေးနေတယ်လို့သူကပြောဆိုပါတယ်ခင်ဗျာ။